ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းနိုင်ငံရေးအခြေအနေအပြောင်းအလဲတွေပေါ်လာမဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆက်လက်လက်ခံထားဖို့အရေးကြီးတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမက်ထရူမီလာကမနေ့ကလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်အကူအညီပေးရေးမှာဘယ်လိုတက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာကိုတော့လက်တလောတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။2018ခုနှစ်နောက်ပိုင်းမှာရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကအမေရိကန်ဒေါ်လာဘီလီယံ2000ဘုအကူအညီတွေပေးအပ်ခဲ့ပြီးပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရအလုပ်ကိုင်နေရခွဲရန်စနစ်ကိုမကျေနပ်လို့ကျောင်းသားဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတော့မနေ့ကပဲဝန်ကြီးချုပ်ရှိတ်ခါစီနာယာရုကနေနှုတ်ထွက်သွားတယ်လို့တိုင်းပြည်ကနေလည်းထွက်ပြေးတင်းရှောင်သွားခဲ့ပါတယ်။ရှိတ်ဟာဆန္နာအာနာရယူခဲ့တဲ့ကာလအတွင်းမှာဒီမိုကရေစီနီးမကျတာတွေရှိတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပေမဲ့တိုင်းပြည်စီးပွားရေးအားကောင်းအောင်တည်ဆောက်ခဲ့တာနဲ့မြန်မာနိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံခဲ့တာတွေပေါ်နိုင်ငံတကာကချီးကျူးခဲ့ကြပါတယ်။ဆန္ဒပြကျောင်းသားခေါင်းဆောင်တွေကဂျာဖြက်အစိုးရကိုဦးဆောင်ဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနစ်ကိုအဆိုပြုနေကြပါတယ်။ကျောင်းသားတွေရဲ့အဓိကတောင်းဆိုချက်အတိုင်းပါလီမန်ကိုဖျက်သိမ်းလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်သမ္မတကဒီကနေ့ကြေညာထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဂျာဖြက်အစိုးရတရဖွဲ့စည်းလိုက်တဲ့အပေါ်ကြိုဆိုပြီးတော့ဒီမိုကရေစီနီးချရွေးကောက်ပွဲကျင်းပနိုင်ရေးပံ့ပိုးပေးဖို့ဘင်္ဂလားဒေ့ရှ်စစ်တပ်ကိုတိုက်တွန်းထားပါတယ်ရှင်။